Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။မြန်မာတက္ကသိုလ်1382ခုတကူးလဇန်23ရက်ဗီယိုအမေရိကန်တပ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပြင်သစ်နိုင်ငံပါရီမြို့ကနော်ထရဒမ်ကက်သီဒရယ်ဖျားကြောင်းမီးလောင်ဖြစ်စီမှုအတိုင်းအတာနဲ့စာအုပ်ရဲ့ခန့်ခန့်မှုတွေကိုကြမ်းကျင်သူတွေစစ်ဆေးနေပါတယ်။အင်ဒိုနီးရှားနိုင်ငံကဒီနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုတာစီရနေတဲ့အကြောင်းရွေးကောက်ပွဲကက်ကပ်ဖွဲ့တွေကပြောပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးမှာပါ။
အခုညပိုင်းနားဆင်ရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာတွေထဲမှာတော့ဝါပြည်ငင်ကြရေး230ပြည့်ခန္ဓာမှာဒီဝါပြည်နယ်သွေးစည်းညီညွတ်ရေးပါတီဥက္ကဋ္ဌကပြည်နယ်သတ်မှတ်ပေးဖို့တောင်းဆိုထားပြီးပြည်နယ်ရတဲ့အထိလက်နက်ကင်ထားမှာဖြစ်တဲ့အကြောင်းသိပေးလိုက်သလိုဒီခန္ဓာအတွက်ပေးပို့တဲ့ဒေါအောင်ဆန်းစုကြည်ရဲ့တဝင်လွှာမှာရောဗာမြပြောထားပါသလဲ
။ရေရှည်ပြည်နယ်တော့ညီငယ်ရေးကိုရရှိရန်ဒီမိုကရေစီ
ဒေါအောင်ဆန်းစုကြည်ရဲ့ကိုစားပြည်ထောင်စုဝန်ကြီးဦးသိန်းစွေဖတ်ပြသွားတာဖြစ်ပါတယ်ရှင်။မကြသတင်းနေပြီးမှနားဆင်ရမှာဖြစ်ပါတယ်။နှစ်စန်းတရသမရရဲ့လွဉ်ငင်းတက်တာခွင့်တဲ့နိုင်ငံရေးအကျဉ်းသားတွေပါဝင်မှုရှိမရှိနှစ်သက်ကူပြည်သူတချို့ရဲ့စန္ဒသဘောထားတွေနဲ့အတူမြန်မာနိုင်ငံရဲ့မြေလွတ်မြေရိုင်းမြေလက်ဥပဒေအရမြန်မာပြည်တွင်းကစီရေးပရိပခ္ခတွေကြောင့်အိုးအိမ်စွန့်ခွာသူတွေရဲ့ထိခိုက်နစ်နာမှုတွေအကြောင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အီရန်တော်လှန်ရေးအဆောင်တက်တဲ့အထူးတပ်ဖွဲ့တွေကိုအမေရိကအစိုးရကအကြမ်းဖက်အုပ်စုဖြစ်တတ်မှတ်ကြောင်းကြေညာချက်ထုတ်တာကိုနားဆင်နိုင်ပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်ကရာစုနှစ်နဲ့ချီတည်တန်းရှင်တွေဖြစ်တဲ့နော်ထရဒမ်ကက်သီဒရယ်ဘုရားကျောင်းမှာမီးကြီးကျယ်လောင်ကျွမ်းမှုနဲ့ကြုံခဲ့ရပြီးတော့ပျက်စီးမှုတိုင်းတန်တဲ့အဆောက်အဦရဲ့ခံခန့်မှုတွေကိုကြွန့်ကျင်သူတွေစစ်ဆေးနေပါတယ်။ကျင်းသစ်သမ္မတအမန်နျူရယ်မာခရွန်ကလည်း9နှစ်အတွင်းပြန်လည်ပြင်ဆင်နေအောင်တွန်းအားပေးနေတာပါ။အရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မယ့်အစီအစဉ်တစ်ခုကိုလည်းမင်းညာကနိုင်ငံကိုပြောကြတဲ့မင်းကမှထက်သွင်းပြောဆိုသွားသလိုပြင်ဆင်ရေးစီစဉ်တဲ့လိုအပ်တဲ့ကုန်ကျစရိတ်တွေရရှိရေးဒီနေ့ဆွေးနွေးဖွင့်တဲ့ဆွေးနွေးတော်မှာဖြစ်ပါတယ်။ဖခင်ကြောင့်ကြီးပြန်လည်ပြင်ဆင်ရေးအတွက်ချမ်းသာတဲ့ပြင်သစ်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒေါ်လာ1,800ထက်ဝင်သွားဖို့ကတိပြုထားတာပါ။မီလာမှုတွင်ပြုကျသွားတဲ့ဖခင်ကြောင့်ပြတ်သက်ပြန်လည်တည်ဆောက်ရေးကမ္ဘာတဝန်းပြိုင်ပွဲတစ်ခုပြုလုပ်သွားမယ်အစီအစဉ်ကိုလည်းဝန်ကြီးချုပ်အက်ဒရာဒိုဖီလစ်ကဒီနေ့ပဲကြေညာခဲ့တာပါ။ကတဲ့နိစနေတွေစင်ခုံမှုတွေနဲ့ကိုက်ညီမဲ့ပုံစံသစ်ထုတ်လုပ်ဖို့ကမ္ဘာတဝန်းကပြည်သူ့ကပညာရှင်တွေကိုဖိတ်ခေါ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်။တခြားအလားတူတမိုင်းဝင်ဖခင်ကြောင့်နေပြန်လည်ထင်းသိမ်းရေးလုပ်ငန်းတွေမှာကြီးကျက်နေသူတွေကတော့ပြန်လည်ပြည့်ဝမှုကြိုးပမ်းမှုတွေဟာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေတယ်လို့ပြောဆိုနေကြပါရယ်။ဒင်းလာနေညနေပိုင်းကစတင်ဖြစ်ပွားခဲ့တဲ့မိလောင်မှုကတော့မိသားစုမှာ400လောက်က9နာရီကျော်ကြာညှိနှိုင်းခဲ့ကြပါရယ်။မီလာမှုကြောင့်နော်ထရဒမ်ဖျားကျောင်းကြီးရဲ့ခေါင်းမိုးနဲ့ပြတ်သက်ပြိုကျသွားပြီးမှဖျားကျောင်းနိုင်ရန်တမန်ဝင်ခေါင်းလောင်းမျိုးစင်းနဲ့ရောင်စုံမှန်ပြင်းနေကြတော့ထိခိုက်မှုမရှိခဲ့ပါဘူး။ဖျားကျောင်းကအမှုပညာလက်ရာတစ်ချို့နဲ့အော်ဂန်ပစ္စည်းသွားပြီးမှရှေးအောင်အမွေနှစ်ပစ္စည်းအများပြားကတော့ထိခိုက်မရှိခဲ့ပဲလူပြားလိုက်ကိုပြောင်းရွှေ့ထားမှဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ထိခိုက်မရှိပဲကျန်ရခဲ့တဲ့ပစ္စည်းတွေကဖျားကျောင်းမှာထုတ်မြတ်ထားဆုံးဖြစ်စီတစ်ခုဖြစ်တဲ့ယေရှုခရစ်တော်ကိုကားစဉ်တင်ချိန်မှာခေါင်းကိုဆွပေးခဲ့တယ်လို့အစင်လာလက်ခံယုံကြည်ထားကြတဲ့စုခဲ့တဲ့ဖုန်နဲ့ပြင်သစ်ပြင်ကိုးဆက်မြောက်လူပြင်းရဲ့700စုခေတ်ကဝတ်ဆင်ခဲ့တဲ့ဝတ်စုံတို့လည်းပါဝင်ကြပါတယ်
။ဆူဒန်သမ္မတအိုမာအယ်ဘာရှာကိုမြို့တော်ထက်ကအကျဉ်းထောင်ကိုပို့ဆောင်လိုက်ပါပြီ။လွန်ခဲ့တဲ့9ရက်ကအာနာသိမ်းခဲ့တဲ့ဆူဒန်စစ်တပ်ကသမ္မတဘာရှာကိုရာထူးကဖယ်ရှားပြီးတော့နေအကျဲချုပ်ချထားခဲ့တာပါ။အသက်85နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်းဘာရှာကိုမြို့တော်ခါတွမ်ကခူဘာအကျဉ်းထောင်ကိုမနေ့အင်္ဂါနေ့ကပို့ဆောင်ပြီးလုံခြုံရေးအထူးတင်ကြပ်ထားတယ်လို့သူရဲ့ဆွေးမျိုးတွေကပြောပါတယ်။ဆူဒန်နိုင်ငံမှာစားသုံးကုန်နဲ့လောင်စာစီစည်းတွေတက်လာတဲ့အတွက်လေလာကြဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာလပတေးနေ့မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာပါ။အဲ့ဒီအချိန်ကလေးကမစ္စတာဘာရှာကိုလူမြင်ကွင်းမှာမတွေ့ရတော့ပါဘူး။ခါတူအမျိုးကစစ်ဌာနချုပ်ရှေ့မှာစုယုံနေကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကအယက်သားဥဆောင်တဲ့အသွင်ကူပြောင်းရေးအစိုးရတရားဖွဲ့စည်းပေးဖို့တောင်းဆိုဆန္ဒပြနေပါတယ်။စစ်အာဏာသိမ်းခေါင်းဆောင်တွေကတော့ဆူဒန်နိုင်ငံကိုစစ်ကောင်စီကနနစ်ကြအုပ်ချုပ်မယ်လို့ပြောပါတယ်။ဆူဒန်နိုင်ငံမှာအယက်သားဥဆောင်မှုနဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်အသွင်ကူပြောင်းရေးအမြန်ဆုံးလုပ်ကိုင်ပေးဖို့ African Union နဲ့အနောက်နိုင်ငံအတော်များများကတိုက်တွန်းတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာပဲသဘုံအုပ်စုတွေဖြစ်တဲ့ Sudan Southern Kordofan နဲ့ Blue Nile State အုပ်စုတွေကဇူလိုင်လ30ရက်နေ့ထိတိုက်ခိုက်မှုတွေရထားထားမယ်လို့ ်လို့ပြောပါတယ်။တပုံကောင်းဆောင် Adilaziz Adam L. Helu ကအသွင်ကူပြောင်းရေးလုပ်ငန်းတွေအထောက်အကူဖြစ်စေဖို့အခုလိုအပြည့်ရထားတာဖြစ်တယ်လို့ပြောပါတယ်။
အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတယိုကိုဝီဒိုတို့အသာစီးရနေတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်ကဲကပ်ဖွဲ့တွေကဒီနေ့ပဲပြောလိုက်ကြပါတယ်။မဲယုံတွေကနေစုဆောင်းရရှိထားတဲ့အချက်လက်တွေကိုမူတည်ပြီးတွက်ချက်ထားတဲ့ဂိမ်းလမ်းတွေအရပြန်ပြတ်သမ္မတလောက်ပရာဘိုဟိုစုပြန်တိုးတဲ့ဆယ်ရိုင်နှုန်းအသာရနေတာကိုတွေ့ရှိခဲ့ကြရတာပါ။တရားဝင်မဲရလက်တွေကတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချက်မှထုတ်ပြန်သွားမှာဖြစ်ပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကဒီနေ့ရွေးကောက်ပွဲမှာတော့မဲပေးဝင်ရှိသူ193သန်းလောက်ရှိပါတယ်။သမ္မတဒုတိယသမ္မတနေရာတွေပြင်ဘုံနဲ့ဒေသနာလွှတ်တော်ကိုယ်စားလှယ်ကိုလည်းရှင်ပြိုင်သူ3000လောက်အနက်ကမဲပေးရွေးချယ်ခဲ့ကြတာဖြစ်ပါတယ်။
AA ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့အပြစ်ခံရစေရအတွက်မြန်မာအစိုးရနဲ့ညီနိုင်မှုတွေလုပ်ခဲ့ပေမဲ့တိုးတက်မှုရလာပါမှထွက်မလာခဲ့ဘူးလို့ AA အဖွဲ့ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြင့်နိုင်ကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့အကြဝင်ညီနိုင်ပေးမှုနဲ့မြန်မာအစိုးရငြိမ်းချမ်းရေးကောင်စီနဲ့တိနဲ့အစောပိုင်းတွေ့ဆုံခဲ့တာတွေကိုရည်ညွှန်းပြောဆိုရပါ။ဒါအပြင်မြန်မာအာဏာပိုင်တွေကဆွဆွဲပြောဆိုနေတယ်လို့ AA ဟာမျိုးရည်စေဝါကုံသွဲမှုနဲ့ပတ်သက်နေတယ်ဆိုတာနဲ့မြန်မာအစိုးရကဆွဆွဲနေတဲ့ ARSA Ranger အစိုးရအုပ်စုနဲ့ဖူပေါင်းဆောင်မှုရှိတယ်ဆိုတာတွေကို AA စစ်ဦးစီးချုပ်ကအခိုင်အမာညင်းဆိုပါတယ်။ဒါရီဟာမြန်မာစစ်တပ်ဖက်ကလုပ်နေတဲ့စိတ်တက်ရေးရအရာစစ်စင်မှုတရားသားဖြစ်တယ်လို့လည်းပြောပါတယ်။ဝဒေတာငင်းကြရေးတိဆောက်မှုအနည်း30ပြည့်ခန်းနာကိုတက်ရောက်လာတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကောင်ဆောင်မိုင်ဟာဒီကနေ့ပန်းဆိုင်မြန်မာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။ရခိုင်မှာရှိတဲ့ရဲလုံးကျုံရဲတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုတ်ကဲမှုအောက်မှာရှိနေတာကြောင့်သူတို့အနေနဲ့ရဲစခန်းတွေကိုလည်းပြင်မထားတက်ခတ်ခဲ့ရတာဖြစ်တယ်လို့ရှင်းလင်းပြောဆိုပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမကြာခင်ကဖြစ်လာခဲ့တဲ့စီးရေးပဋိပက္ခတွေမှာသူတို့ဖက်ကစတင်တာမဟုတ်ပဲမြန်မာစစ်တပ်ဖက်ကစီးရေးပြင်ဆင်မှုတွေထိုးစစ်ပြင်ဆင်မှုတွေစပြီးလှုပ်လာခဲ့တာကြောင့်လို့လည်း AA စစ်ဦးစီးချုပ်ကပြောသွားပါတယ်။ဝငင်းကြရေး230အခမ်းအနားကို AA ကောင်းဆောင်ပို့ချုပ်ထွန်းမြင့်နိုင်ရောက်ရှိနေတယ်လို့အစိုးရငင်းကြရေးကောင်စီတူဥက္ကဋ္ဌဦးသိန်းစောနဲ့မြန်မာအစိုးရတာဝန်ရှိသူတချို့လည်းရောက်ရှိနေတာပါ။ဒါပေမဲ့သူတို့တိကျတွေ့ဆုံမှုရှိမရှိဆိုတာကတော့မသေချာပါဘူး။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဒီရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ယူကရိန်းထောက်လှမ်းရေးဖွဲ့ဝင်တွေကိုတပ်ဖြတ်ဖို့ပါဝင်အကြမ်းဖက်လူရဲတွေနဲ့နိုင်ငံရေးတုတ်တင်မှုတွေကိုရုရှားထောက်လှမ်းရေးဖွဲ့ကနေဆင်းလွတ်လိုက်တယ်ဆိုတဲ့လူတွေကကျူးလွန်မှုရည်ရွယ်ထားရဆိုတဲ့လူပုဂ္ဂိုလ်ခုနှစ်ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းယူကရိန်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတရွေးကောက်ပွဲတကြောပြန်ကျင်းပဖို့လေးရက်လိုဒီနေ့မှာပဲယူကရိန်းလူညွန်ရေးဌာန SPU ဖွဲ့ရဲ့အကြီးအကဲ Vasil Hashtag ကဒီနေ့ကြေညာလိုက်တာပါ။ပြမောင်လုပ်ငန်းတွေနဲ့ထောက်လှမ်းမှုရောက်လာတဲ့အကြမ်းဖက်ဝါရီရုရှားထူးတက်ဖွဲ့တွေရဲ့လူရဲကိုဟန်တားနိုင်တယ်လို့လူခုနှစ်ယောက်စုံကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။အကူအညီပေးတဲ့သူတယောက်ကိုလည်းဖမ်းဆီးရတဲ့အကြောင်းပြောရင်ပဲရုရှားထောက်လှမ်းရေးလို့ဆွဆွဲထားသူခုနှစ်ယောက်အပြင်နောက်တစ်ယောက်ဟုတ်မဟုတ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ရုရှားနိုင်ငံကတော့ယူကရိန်းနိုင်ငံမှာခရိုင်းမီးယားကျွန်းဆွဲကို2014မတ်လထဲမှာတင်ပတ်လိုက်ပြီး2014ဧပြီလကဆက်လို့လူပေါင်း13000လောက်တိစုံရတဲ့တပ်ပွဲတွေဖြစ်ပေါ်နေတာဒေါနက်စ်နဲ့လူဝန်ဒေသတွေရဲ့ဒစိပိုင်းကိုထိချုပ်ထားတဲ့စစ်သွေးကြွတွေကိုလည်းအားပေးထောက်ခံနေတာပါ။ယူကရိန်းထောက်လှမ်းရေးဌာနအကြီးအကဲကတော့ရုရှားနိုင်ငံကဒေါနက်ဒေသကခေါ်ထွေသမားတွေထိချုပ်ထားတဲ့နယ်မြေကို2019နှစ်စံပိုင်းလောက်ကအဖြစ်သမားအုပ်စုတွေစေလွတ်ပြီးလှရှားနေတယ်လို့လည်းဆွဆွဲထားပါတယ်။ဖက်စီလိုက်တဲ့အုပ်စုဟာ2019ဇွန်လတည်းကတော့ယူကရိန်းထောက်လှမ်းရေးအရာရှိမက်ဆင်ရှာပိုဗာကိုကာဗွန်ခွဲတက်ဖြတ်မှုနဲ့ဒီလန်စမိုင်းတို့ကခီယက်မြို့မှာစစ်တောင်းလိုက်ရရှိသူကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြိုးစားခဲ့ပေမဲ့မောင်မြင်ခဲ့တဲ့လူရဲတွေအတွက်တာဝန်ရှိတဲ့သူတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်
။ကမ္ဘာနောက်ချမ်းမှာရှိတဲ့ဆိုရှယ်လစ်အစိုးရတွေအပေါ်ဆန့်ကျင်တဲ့နောက်အကြဆုံးလို့ရဖြစ်ဗင်နီဇွဲလာ၊ကျူဘားနဲ့နီကာရာဂွာနိုင်ငံတွေအပေါ်အရေးယူတန်းခတ်မှုတွေထပ်ပြီးချမှတ်ဖို့အမေရိကန်အစိုးရကဒီကနေ့ကြေညာဖို့ရှိပါတယ်။ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကိုဖိရှားပြီးတော့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကိုသမ္မတအဖြစ်အသိအမှတ်ပြုရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဦးစားပေးလုပ်ကိုင်နေတာပါ။ဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နိုင်ငံပေါင်း90ကျော်ကအသိအမှတ်ပြုလက်ခံထားပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နိလန်အလုံးကိုစဉ်းစားနေတယ်လို့အဲ့ဒီမှာအပြောင်းလဲဖြစ်ဖို့အချိန်နီကာလာနေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေး John Bolton ကမိုင်အမီမြို့မှာပြောဆိုတော့ပါတယ်။ဗင်နီဇွဲလားနိုင်ငံမှာငြိမ်းချမ်းတဲ့ သွင်ကူပြောင်းအကူပြောင်းကာလဖြစ်ရေးအမေရိကန်ဘက်ကလိုလားသလိုအာဏာလွှဲပြောင်းရေးဖြစ်လာစေဖို့အမေရိကန်ဘက်ကအခိုင်အမာဆုံးဖြတ်ချက်ချထားပါတယ်လို့လည်းမစ္စတာဘောလ်တန်ကပြောပါတယ်။ဒါဟာဘာအသိပဲလဲဆိုတာမာဒူရိုနဲ့သူ့ရဲ့ခရိုနီတွေစဉ်းစားပါစေလို့လည်းပြောပါတယ်။ပြည်ခဲ့တဲ့3လအတွင်းသမ္မတထရမ့်အစိုးရကအပြင်းအဆန်ချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်ဗီနီဇွဲလာအစိုးရတရားလုံးရက်ဆိုင်ရလူနေအခြေအနေကိုရောက်နေပြီလို့လည်းမစ္စတာဘောလ်တန်ကပြောပါတယ်။သမ္မတမာဒူရိုကိုဖြုတ်ချရေးကျူပါမှုတစ်စိတ်တစ်ပိုင်းဖြစ်ကျူပါနိုင်ငံကိုလည်းအမေရိကန်ဘက်က PR တိုးပင်နေပါတယ်။1960ပြည့်လို့နှစ်တွေမှာကျူဘာကောင်ဆောင်ဖီဒရယ်ကာစထရိုဦးဆောင်တဲ့အစိုးရကတင်းယူထားတဲ့အမေရိကန်နိုင်ငံသားပိုင်းအိမ်ယာအစားအုံတွေကိုအသုံးပြုနေကြတဲ့နိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်နိုင်ငံမှာပထမဆုံးတရားစွဲဆိုဖို့ခွင့်ပြုမဲ့အကြောင်းကိုလည်းထရမ့်အစိုးရအဖွဲ့ကဒီကနေ့ကြေညာဖို့ရှိနေပါတယ်
။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ Ivory Coast ကကိုကိုလုံငန်းမှာအမျိုးသမီးတွေကိုအကူအညီပေးဖို့ဒေါ်လာ2,000ထောက်ပံ့ထားမဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးလည်းဖြစ်အင်ဂျီရောအကြီးအကျယ်ပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Ivanka Trump ကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID နဲ့ပုဂ္ဂလိကချောကလက်ကုမ္ပဏီတွေကပေးရသွားမယ့်အကူအညီဒေါ်လာ2,000ကို Ivory Coast နိုင်ငံကအမျိုးသမီးလုပ်ငန်းရှင်အမျိုးသမီးတွေအတွက်အရင်းနှီးရနိုင်မယ့်ငွေစုငွေချေလုပ်ငန်းတွေမှာထောက်ပံ့သွားမှာဖြစ်တဲ့အကြောင်းလဲ Adsorb မြို့မှာရှိတဲ့ခရက်ကုမ္ပဏီမှာဒီနေ့ပဲပြောဆိုလိုက်တာပါခရက်ကုမ္ပဏီကအမျိုးသမီးတွေအများစုဥဆိုင်လုပ်ကင်နေတဲ့ကိုကိုလုပ်ငန်းမှာငွေစုငွေချေလုပ်ငန်းတွေကနေရတဲ့အရင်းနှီးတွေနဲ့အောင်မြင်မှုရရှိနေတဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့အမျိုးသမီးတွေအနေနဲ့အမျိုးသားတွေထက်တော့ဝင်ငွေနှိမ့်ချနေစေပါ Ivory Coast နိုင်ငံကိုအလဲပတ်ရောက်လာတဲ့ event ကကိုတော့မြို့ပါရောကိုကိုလုပ်ငန်းရှင်တွေကပါနည်းနည်းထွေထွေကျူစုခဲ့ကြတယ်လို့သူ့ပုံဖားတဲ့ T-shirt တွေကိုဝတ်ဆင်ပြီးတော့လဲလမ်းလေပေါ်မှာကျူစုရပါတယ် Africa တိုင်းမှာအမျိုးသမီးစွမ်းရည်မြင့်တင်ရေးရည်ရွယ်ချက်နဲ့ခီးထွက်နေတဲ့ event ကအပိုင်ချက်မျိုးတော်ကနေမိုင်90လောက်ဝေးတဲ့ကိုကိုဆက်ပြွေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုခဲ့တာဖြစ်ပြီးဒီနေ့ချင်းပမဲ့ကမ္ဘာပိုင်ရဲ့မူဝါဒရေးရာထိပ်သီးညီလာခံကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်
။အိန္ဒိယနိုင်ငံအနောက်ပိုင်းမှာမိုးကြိုးမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လူ35ဦးထပ်မံသေဆုံးပြီးတော့ထိခိုက်ပျက်စီးမှုအတော်များတယ်လို့တာဝန်ရှိသူတွေကဒီကနေ့မှပြောပါရယ်။ Rajasthan, Gujarat နဲ့ Madhya Pradesh တွေမှာလေပြင်းဝင်တိုက်ခဲ့တာကြောင့်နေရာတွေလည်းပြိုကျခဲ့ရတယ်လို့သစ်ပင်တွေပြိုလဲပြီးလျှက်စင်မီကြိုးလိုင်းတွေလည်းပြတ်ကျခဲ့ရပါရယ်။တဲကန်နိုင်ငံတွေရှိတဲ့ Rajasthan ပြည်နယ်တွေကမြို့အတော်များများမှာတဲမုန်တိုင်းဝင်တိုက်တော်တဲ့အတွက်လူ10ဦးသေဆုံးပြီးတော့ Gujarat ပြည်နယ်မှာ15ဦးနဲ့ Madhya Pradesh နယ်အလဲပိုင်းကလူ10ဦးသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောပါရယ်။မိုးကြိုးပြစ်ခံရတာသစ်ပင်ပြီးတာဓမ္မမဟုတ်ပြုတ်ကျလာတဲ့လျှက်စစ်တအားလိုင်းကနေထားလိုက်တာကြောင့်လူတွေသေဆုံးခဲ့ရတာပါ။မြို့တော် Delhi မှာလည်းရုတ်တရက်လေပြင်းတိုက်ပြီးတော့မိုးကြီးခဲ့တာကြောင့်ရွေးကောက်ပွဲဆိုင်ရာမဲဆွဲစည်းမှုအတော်များများရွှေ့ဆိုင်လိုက်ရပါတယ်။ဒီမုန်တိုင်းကြောင့်ပဲပါကစ္စတန်နိုင်ငံမှာလည်းဒီသတင်းမှအတွင်းလူပေါင်း25ဦးထက်မနည်းသေဆုံးခဲ့ရပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နတ်လောင်တို့ပြောပြပေးသွားကြတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာမှတ်89ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ဝါဒေတာငင်းချန်ရေး230ပြည့်ခန္ဓာမှာဝါပြည်နယ်သွေးစီညီညွတ်ရေးပါတီ UWSA အနေနဲ့ဝါဒေတာဟာပြည်ထောင်စုကနေခွဲမထွက်ဘူးလို့ဂရိပြုလိုက်တယ်လို့တစ်ဖက်မှာတော့ဝကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဆင့်အထိတတ်မှတ်ပေးဖို့တရားဝင်တောင်းဆိုခဲ့ပါတယ်။ဒီလိုကိုပိုင်အုပ်ချုပ်ခွင့်မရမချင်းအထိအခုလက်ရှိအနေအထားအတိုင်းလက်နက်ဆွဲကင်ထားမှာဖြစ်တယ်လို့လည်းဝခေါင်းဆောင်ကပြောသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခမ်းအနားကိုပြပို့တဲ့သတင်းလွှာမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးကိုတိုက်တွန်းထားပါတယ်။VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆန်းမျိုးကနေသတင်းပေးပို့ထားပါရှင်
။ဟုတ်ကဲ့ငင်းကြီးတိဆောင်မှု230ပြည့်အခမ်းအနားကိုပန်ဆန်းမျိုးမှာကျင်းပခဲ့ပြီးဒီပွဲတော်ရဲ့အဖွဲ့မင်ကမှဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တက်မှတ်ပေးဖို့ကို UWSP ရဲ့ဥက္ကဋ္ဌနဲ့ UWSA ရဲ့စစ်သေးနာပြည်ချုပ်ဖြစ်တဲ့ဦးပေါ်ယူချန်းကသူ့ရဲ့မင်ကမှထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။ဘာသာစကားအခက်အခဲကြောင့်သူ့ရဲ့မင်ကကိုအခမ်းအနားမှုကနေအခုလိုပြန်လည်ဖတ်ကြားခဲ့ပါတယ
်။
အတန်ပိုင်းကြည်လင်မှုမရှိတာကိုတောင်းပန်အပ်ပါတယ်မင်ကုန်းမှာပါဝင်လာကတော့ဝါပြည်နယ်ဒီပြည်တော်စုမြန်မာနိုင်ငံမှာခွဲထွက်လို့မရတဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးခွဲမထွက်ရေးလွတ်လပ်ရေးမတောင်းဆိုရေးတို့ကိုလေးလေးနက်နက်ဂရိသစ္စာပြုခဲ့သည်ကျွန်ုပ်တို့ဤလူလားချက်မှာတိုင်းရင်းသားဇာတိမှန်နဲ့တန်းတူရေးတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ရေးဖြစ်သည်ပြည်တော်စုအစိုးရကဝါတိုင်းရင်းသားများအား ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝါပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးဤရီမန်းချက်ပန်းတိုင်ရောက်အောင်ကျွန်ုပ်တို့မှရာသက်ပံကြိုးစားအားထုတ်သွားမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင်အထည်မပေါ်ခင်ကာလမှာကျွန်ုပ်တို့သည်လက်တက်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီအလံကိုလွှင့်ထူပြီးအခြားလက်တက်ဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကလက်ရှိအနေအထားအခြေအနေကိုဆက်လက်ဆောင်ထင်သွားကြမည်လို့ဖော်ပြပါတယ်။ဥပ္ပယချမ်းရဲ့မင်ကုန်းမှာဝါပြည်ညာတိုးတက်ဖွံ့ဖြိုးဖို့ရုန်းကန်ကြိုးပမ်းခဲ့ရတဲ့အခြေအနေပြည်ရင်းငင်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကန်6ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အခြေအနေနဲ့မူရစီဝါကင်းစင်အောင်ဆောင်ရွက်ခဲ့တဲ့အခြေအနေတွေကိုထည့်သွင်းပြောကြားခဲ့တယ်လို့ငင်းချမ်းရေးကိုကောက်ွယ်ထင်းထင်းရေးဟာလဲဝါပြည်နယ်အစိုးရရဲ့အခြေခံမူဝါဒတရားဖြစ်ကြောင်းထည့်သွင်းပြောဆိုပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကဝါအထူးဒေသနဲ့ငင်းချမ်းရေးတည်ဆောက်မှု230ပြည့်အခမ်းအနားလို့အမည်ချက်ပြီးတဝန်လွှာပေးပို့ခဲ့ပါတယ်။ဒီတွင်လွာကိုအခမ်းအနားကိုဆိုးရကိုစလေခေါင်းဆောင်အဖြစ်တက်ရောက်လာတဲ့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကြီးတော်စုဝင်ကြီးဦးသိန်းစွေကဖတ်ကြားပါတယ
်။ရေရှည်ပြည်ရဲ့တော့ညဉ့်ညံ့ရေးကိုရရှိရန်ကူဒီမိုကရေစီရေးလူ့ခွင့်ရေးတန်းမြေရေးကိုင်နာအခွင့်အရေးများအပြည့်အဝရရှိစေမည်ပြောင်းကြည့်ဤသောရန်အထုပင်အရေးကြီးတာသည
်နိုင်ငံတော်အတိုင်ပင်ခံရဲ့မိန့်ခွန်းမှာ NCA ဟာအနှစ်သာရပြေဝတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ဖြတ်တန်းရမယ့်တကားတစ်ခုဖြစ်ပြီးလမ်းဆုံးပန်းတိုင်မဟုတ်ကြောင်းNCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလည်း NCA မှာမပါဝင်တဲ့ကိစ္စရပ်တွေကိုအစိုးရနဲ့ညှိနှိုင်းသဘောတူညီချက်ရယူနိုင်တယ်ဆိုတာကိုအလေးနဲ့ထားအတိပေးလို့ကြောင့်ဖော်ပြထားပါတယ်။အစိုးရရဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံးအစည်းအဝေးတွေမှာပါဝင်တဲ့ပါဝင်ထိုက်တဲ့တိုင်းရင်းသားတွေပါဝင်ရေးကိုစိတ်ရင်းမှန်နဲ့ဆောင်ရွက်နေကြောင်းနဲ့ထရငင်းချင်းရေးရရှိရေးအဆင့်ကိုဆက်လက်တလန်းဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားမှာ UWSA တိုင်းရင်းတပ်ဖွဲ့တွေကဝါပြည်နယ်အစိုးရအဖွဲ့ကိုချစ်တဲ့အလေးပြုခဲ့တယ်လို့တိုင်းရင်းသားလူမျိုးနွယ်စုအသီးသီးလည်းတက်ရောက်ပြီးရိုးရာအကတွေနဲ့ပါဝင်ဆင်နွှဲခဲ့ကြပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်ဧပြီလ18ရက်နေ့မှာဗမာပြည်ကွန်မြူနတီပါတီကခွဲထွက်ပြီးအစိုးရနဲ့ငင်းချမ်းရေးရယူခဲ့တာဖြစ်ပါတယ်။
တော်တာရှင်များရှင်ကိုပိုင်ဥချုပ်ခွင့်ရဝဒေတာမှာငင်းငယ်ကြီးတိစောက်မှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်နိုင်ငံကြီးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွင့်မျိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်အဖွဲ့စည်းတွေနဲ့ငင်းငယ်ကြီးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင်။အခုသမရရဲ့လွန်ငင်းသက်တာခွင့်နဲ့အကျဉ်းသား1000နီးပါးလွှတ်ပေးလိုက်တဲ့ဘက်ကိုကြည့်ကြရအောင်ပါ။ဒီကနေ့21ရက်နေ့မှာအကျဉ်းသား9000ကျော်ကိုသမရဦးဝင်းမြင့်ကပြစ်ဒဏ်လွတ်ငင်းသက်သာခွင့်ပြုလိုက်ပါတယ်။အခုချိန်အထိလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကတော့မြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးချင်းချက်မရှိလွတ်ပေးဖို့တောင်းဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။မြန်မာတက္ကသိုလ် 1381 ခုနှစ် 21 ရက်နေ့မှာသမရအမိတ်နဲ့လူငင်းချမ်းသာခွင့်ပေးခဲ့တာမှာနိုင်ငံသားအကျဉ်းသား 9,551 ယောက်ပါဝင်ခဲ့ပြီးနိုင်ငံသားအကျဉ်းသား16ဦးပါဝင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်လောက်ပါဝင်တယ်လဲဆိုတာတိတိကျကျမသိရသေးပေမဲ့အခုပြန်လွတ်ပြီးစည်ရင်းတွေအရတော့နိုင်ငံရေးအကျဉ်းသားပါဝင်မှုဟာအင်မတန်နည်းတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB က ကိုပိုကြီးကပြောပါတယ
်။လောလောဆယ်ကျွန်တော်တို့သိကြတာလောအိုးတော့သိကြတယ်။တကိ2000လောက်တည်းကဖန်ကန်လာတာ
။အော်ဟု
တ်။ကိုတောင်းတော့19နှစ်လောက်ရှိပါပြီ။နိုင်ငံရေးကျင်းသားပြဿနာကိုပြင်းပြင်းထန်ထန်နဲ့ဆိုလို့ရှိရင်တော့ဒီလိုပြည်တွင်းစစ်တွေရက်ဆဲပြီးတော့ငြင်းငြင်းရရသွားတာလို့တရားမျိုးပြဿနာတွေကိုဖြေရှင်းနိုင်တာလို့ဘယ်လိုခေါ်ဒီငင်းစုစီလူလက်ဆော်ပြောဆိုခွင့်လူလက်ဆော်ရေးသားခွင့်လူလက်ဆော်စီတန်းခဲ့တဲ့ခွင့်တွေကိုကျေစုမှုမဟုတ်တော့ဘူး။မဟုတ်တော့တဲ့အခြေပြုပြင်ပြောင်းလဲဖို့တော့ပါတယ်။တော့အဲ့လိုပဲကျွန်တော်နိုင်ငံမှာဥပဒေတွေတော်တော်များများကအင်္ဂလိပ်ဆိုတဲ့ထက်တွေကဆွဲရတဲ့ဥပဒေတွေဖြစ်ပြီးတော့မတရားတဲ့ဥပဒေတွေဖြစ်နေတဲ့ဥပဒေတွေဖြစ်ပါတယ်။ဒီဥပဒေတွေကိုပြုရင်ပြောင်းလဲနိုင်တဲ့အခါကျရင်တော့ကျွန်တော်တို့ဒီမိုကရေစီလူ့ဘဝကိုတော်ရတဲ့လမ်းကြောင်းအမှန်ပေါ်ရောက်နေပြီလို့ကျွန်တော်တို့တုံ့ပြန်လို့ရမှာပါ။အခုချိန်ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလေးရှိနေတယ်။အစိုးရကတရက်နဲ့တက်ဖွဲ့တွေကိုအမိပေးနိုင်တဲ့အနေအထားမျိုးမှမရှိနိုင်ဘူး။တော့ဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ဒီမိုကရေစီအတွက်ကုသရေးကိုရောက်ပြီပေါ့လို့ပြောခဲ့တဲ့အနေအထားမှာပဲရှိနေပါသေးတယ်။
အကျဉ်းသား900ကျော်ကိုလွတ်မယ်လို့ထုတ်ပြန်ထားပေမဲ့အခုချိန်ထိတော့တော်တော်များများမပြန်လွတ်သေးပါဘူးအချို့သောထောင်တွေမှာစစ်စစ်လုပ်ကိုင်မှုတွေလှုပ်ဆောင်နေရဆဲဖြစ်တယ်လို့အကျဉ်းဆောင်တာဝန်ရှိသူတွေကဆိုပါတယ်ညနေ၄နာရီကျော်ထိရရှိထားတဲ့စည်းရင်အရာလွတ်လာသူအများစုကစစ်မှားရေးမကောင်းသူတွေအသက်အရွယ်ကြီးရင်သူတွေအများစုပါဝင်တယ်လို့သက်ဆိုင်ရာထောင်အာဏာပိုင်တွေကတော့ဆိုပါတယ်အင်းစိန်ထောင်မှုဖြစ်တဲ့ဥဇော်ဇော်ကတော့ဒီကနေ့အင်းစိန်ထောင်ကနေလွတ်လိုက်သူတွေထဲမှာနိုင်ငံရေးအကျဉ်းသားမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကကိုပိုကြီးကပြောပါတယ်ပြီးခဲ့တဲ့နှစ်ကနှစ်ဆန်းတရက်နှစ်မှာခုလိုပဲပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာလည်းနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ခဲ့တာပါလက်ရှိ NLD အစိုးရအနေနဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့ခုလိုအချိန်မှာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်လွတ်ပေးတယ်လို့ကိုပိုကြီးကတော့ပြောပါတယ
်ဟုတ်တကယ်တမ်းကျတော့ဒီနိုင်ငံရေးအကျဉ်းသားတွေကချွင်းချက်မရှိအများဆုံးလွတ်ပေးတင်တာပေါ့နော
်
။အဲတော့ဒီလက်ရှိအစိုးရအနေနဲ့အတိတ်ကိုတော့သင်္ကန်းစာယူဖို့တို့ကတယ်။အဲတော့အတိတ်တုန်းကလည်းဟိုတောင်ဆန်းစုကြည်တို့ကိုဖမ်းထားတယ်။ဖမ်းထားပြီးတော့ကကြတော့ဒီနိုင်ငံတကာ PR တွေပို့ရလာတယ်။နောက်စီဝါချင်းတွေပြောတဲ့မှုတွေကြားတာတွေကတော်တော်လေးကျဲတော့တာမျိုးလေးရှိတယ်။အဲဒီကနေပြီးတော့ဒီစစ်အစိုးရကတောင်ဆန်းစုကြည်တို့လွတ်ပေးတယ်။နိုင်ငံရေးဖြစ်စဉ်တွေမှာပူပေါင်းပေါ်အောင်ဖွင့်ပေးတယ်။အဲလိုချိန်မှာတိုင်းပြည်ကအကောင်းဘက်ကိုပြေးသွားတာမျိုးလေးရှိပါတယ်။အဲ့တော့အခုလည်းအဲ့လိုပဲပေါ့နိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးပြီးတော့ကကြတော့သူတို့ကပူပေါင်းဆောင်ရွက်တာကတိုင်းပြည်အကောင်းဘက်ကိုပြေးဖို့အတွက်ဘုရားပြည်နယ်တမဲကြီးကိုထောက်ကူဖို့အတွက်အကောင်းဆုံးပ
ါဒီကနေ့အင်းစိန်ထောင်ကလွတ်မြောက်လာသူတွေထဲမှာရခိုင်အရေးသတင်းရေးသားမှုနဲ့ပတ်သက်လို့နှစ်ရှည်ထောင်ဒဏ်ကြခံနေရတဲ့ရိုက်တာသတင်းသမားတွေလည်းမပါဝင်ခဲ့ပါဘူးဒါနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့ရှင်နေဦးတန်းစောအောင်ကတော့
အဲ့တော့ဘာလို့မပါလဲဆိုတော့ဒါကတော်တော်သမားပြင်စင်စားတဲ့နေရာမှာတခြားချက်တွေသင်စားလို့ပဲဖြစ်နေ။အဲ့တော့သမရသူ့ရဲ့ president ပါလာကိုသုံးတဲ့နေရာမှာတခြားမစင်စားပဲနေလို့လားသုံးနေဆိုရင်ကျွန်တော်ပါနိုင်ပါလေ။ဒါပေမဲ့အဲ့ဒီလိုလည်းလားသုံးမယ်ဆိုတဲ့အလားအလာအခုထိတော့မတွေ့သေးဘူး
။လက်ရှိချိန်ထိမန္လေးတိုင်းစကိုင်းတိုင်းပဲခူးတိုင်းနဲ့ကချင်ပြည်နယ်ကအကျဉ်းထောင်တွေစီကအကျဉ်းသားတွေကတော့ပြန်လည်လွတ်မြောက်နေစေဖြစ်ပါတယ်။လက်ရှိရရှိထားတဲ့စီးရင်ရဒီထဲမှာနိုင်ငံရေးအကျဉ်းသား2ဦးသာပါဝင်နေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကအတည်ပြုပြောဆိုထားပါတယ်ရှင်
။မိခပြောပြသွားတာပါရှင်။ဒီကနေ့ကြာရောက်တဲ့1382ခုနှစ်တကူးလာဇာ23ရက်မြန်မာနှစ်ဆန်းတရနေ့မှာရန်ကုန်ရွှေတကုံဖျားကိုလာရောက်ဖူးမြော်တဲ့ဖျားဘူးတွေနဲ့စီကားနေပါတယ်။သူတို့ဘာတွေစူတောင်းခဲ့ကြသလဲ။နှစ်သစ်အတွက်ဘလို့စန္ဒတွေရှိသလဲဆိုတာဖျားဘူးတချို့ကို VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းထားတာကိုလည်းနားဆင်ကြရအောင်ပါရှင်
။တောင်းကတ်တယ်ဒီကြမ်းကတဲ့အဲ့နှမျိုးပဲ။ဘွားနိဗ္ဗာန်ရောက်ဖို့ပဲဆူတောင်းတယ်။ဘယ်မှာလဲမဆူတောင်းပါဘူး
။ဘူးဘူးတို့ကောင်တော့ကျွန်တော်ရောက်တာတော့17နှစ်ခွဲကျော်ကျော်လောက်ကစရောက်တာပေါ့နော်။လူတွေကဒီလောက်ညာနေတော့ဘာပေါ့ဥပဝတ်ယူဖို့နေရာတော့မရှိဘတ်တဲ့ရပဲဝတ်ယူရတာပေါ့နော်။ဟော net တွေကမှမြန်မာပြည်သူပြည်သားတွေပေါ့စိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံပါစေလို့ဆုတောင်းတယ်
။အာ net တွေကတော့အကုန်လုံးပေါ်ဒီတိုင်းပြည်လုံးမှာအရေးကြီးတာငင်းငင်းချမ်းချမ်းနဲ့ပဲတိုင်းပြည်ကငင်းချမ်းချမ်းအခုလိုရထိုင်မှာဖြစ်တဲ့ပပိခမျိုးမဖြစ်အောင်အံငယ်ဆုတောင်းတယ်။ငင်းချမ်းချမ်းအံငယ်တို့မြန်မာကြီးတခုလုံးငင်းချမ်းချမ်းနဲ့ဖြစ်အောင်အံငယ်ဆုတောင်းတယ်ဒါဒါအဓိကပဲလေ။ငင်းချမ်းမှလူကအလုံးလုံးလို့ရမယ်အလုတ်ကိုင်းလည်းရမယ်အေးချမ်းချမ်းလည်းနေလို့ရမယ်ငင်းငန်းမှုရှိတယ်တိုက်ပြဘာမှတိုးတက်မှုလည်းမရှိနော်အဲ့ဒါအဓိကပဲ
သ ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကို email ပို့ပေးစေချင်ပါတယ်ရှင
် VOA ရဲ့နှစ်စန်းတရက်နေ့အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်မြန်မာပြည်တွင်းကမတိမငိမ့်ဖြစ်ပြီးနေရက်ပြောင်းရွှေ့လာခဲ့ကြတာကြောင့်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာစွန့်ပစ်မြေယာတွေနဲ့မှတ်တမ်းမှတ်ရမယ့်မြေယာတွေအများပြားရှိနေပါတယ်။2012ခုနှစ်မှာတော့မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေကိုမြန်မာအစိုးရကပြဋ္ဌာန်းလိုက်ပြီးမြေဧရိယာ3ပုံတစ်ပုံလောက်ကိုမြေလွတ်မြေရိုင်းတွေအဖြစ်သတ်မှတ်လိုက်ပါတယ်။စိုက်ပျိုးရေးလုပ်ကိုင်နေတဲ့တောင်သူတွေကိုလည်းနှစ်30လောက်ပကိုင်ခွင့်အတွက်အစိုးရစီမှာမှတ်ပုံတင်ဖို့အမိန့်ချမှတ်ခဲ့ပါတယ်။အဲ့ဒီလိုလျှောက်ထားနိုင်တဲ့ကာလကတော့ပြီးခဲ့တဲ့လကဘယ်ကုံဆုံးသွားတဲ့အတွက်ထောင်နဲ့ချီတဲ့မြေယာသမားတွေသူတို့မြေပေါ်ကနှင်ထုတ်ခံရမယ့်အဖြစ်မျိုးကိုရောက်နေပါပြီ။ဒါမှမဟုတ်ရင်လည်းနေမြေကျူးကျော်မှုနဲ့အကျဉ်းချခံရမယ့်အနေအထားကိုရောက်နေတာဖြစ်ပါတယ်။မြေလွတ်မြေရိုင်းဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံတွင်းကတောင်သူတွေ၊ကရင်ပြည်နယ်တွေကလူခွင့်ရေးလှုပ်ရှားသူတွေကိုတွေ့ဆုံမေးမြန်းထားတဲ့ Steve Sandpo ကရဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်
။ကရင်ပြည်နယ်နောင်တလားရွာကဒေသခံတွေဟာမြေယာတွေကိုအစဉ်အဆက်လုပ်ကိုင်စားတောင်းနေသူတွေပါ။ဒါပေမဲ့လည်းမြေယာရီကိုတရားဝင်ပိုင်ဆိုင်ကြောင်းရှောက်ထားဖို့အစိုးရကသတ်မှတ်ထားတဲ့နောက်ဆုံးရပြီးခဲ့တဲ့လတည်းမှာပဲကုံဆုံးသွားပြီးနောက်မှာတော့မြေယာပိုင်ဆိုင်မှုနဲ့ပတ်သက်လို့လည်းဆိုရင်လာကြပါတယ်။ကရင်တဘာဝပတ်ဝန်းကျင်နဲ့လူမှုကွန်ရက် KESN အဖွဲ့ကဆော့အဲလက်စ်တိုလိုလူအခွင့်ရေးလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ဆွေးနွေးနေရဆဲတိုင်းရင်းသားဒေသတွေမှာဥပဒေအတိုင်းကျင့်သုံးမယ်ဆိုရင်ပြဿနာတွေပေါ်လာနိုင်တယ်ဆိုပြီးဆိုရင်းနေပါတယ်
။ The real problem is that the armed group organizations also have their own administration.
တကယ်ပြဿနာကတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းရေးမှာလေကိုပိုင်အုပ်ချုပ်မှုတွေရှိနေတဲ့အချိန်တည်းမှာပဲမြန်မာအစိုးရကမြေလွတ်မြေလက်မြေရိုင်းဥပဒေကိုတိုင်းဒေသလက်နက်ကိုင်တွေရဲ့နေမီတွေအထိချဲ့ထွေလာနေတာပါ
စစ်ရေးပဋိပက္ခဖြစ်နေတဲ့ဒေသတွေမှာမြေယာသိမ်းဆီးမှုတွေကဖြစ်လေဖြစ်တာရှိသလိုမြေနေရာအနေအချင်းလောက်မှာတော့လုတ်ကင်စားတော့နေကြတဲ့မြေကရမ်မရှိကြတဲ့တောင်သူတွေအတွက်အစိုးရစီမှာတရားဝင်မှတ်ပုံတင်ဖို့ဆိုတာရှုပ်ထွေးနေတဲ့ကိစ္စကိုပိုးပြီးတော့ခက်ခဲသွားစေနိုင်ပါတယ်နှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကူအညီနဲ့စိုက်ပျိုးရေးအကြီးအကျယ်လှုပ်ကန်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းလှစ်လက်နေတဲ့မြေနေရာတွေကိုလိုချင်နေကြတာပါ။ကရင်တောင်သူတို့ကသူ့ရဲ့အတွေ့အကြုံကိုကရင်ဘာသာစကားနဲ့အခုလိုရှင်းပြပါတယ
်။မြေတိဟောကခေချော်ရဲ့
ဒါကလက်နက်ကင်ဖွဲ့တို့ကကျွန်တော်မြေကိုသူတို့ကိုရောင်းပေးဖို့အတင်းကြပ်ဖိအားပေးခဲ့ပါတယ်။ကျွန်တော်ကိုပိုက်ဆံတသိန်းပေးပြီးခမည်းမြေကိုရောင်းမလားမရောင်းဘူးလားဆိုပြီးပြောပါတယ်။ကျုပ်တို့ကိုမရောင်းရင်ပိုက်ဆံပြန်ယူသွားမယ်လို့ပြောပါတယ်။ဒါပေမဲ့ပိုက်ဆံတွေကိုထားပြီးပြန်ထွက်သွားတော့ကျွန်တော်တို့လည်းဘာမှမတတ်နိုင်ပါဘူး
။နေရစွန့်ခွာသွားတဲ့ဒုက္ခသည်တွေပြန်လာနေကြတဲ့အတွက်မြေယာပိုင်ဆိုင်မှုရှောက်ထားတဲ့ကိစ္စဟာအစိုးရထိန်းချုပ်ထားတဲ့ဒေသတွေမှာလည်းပြဿနာတစ်ခုဖြစ်ကြီးထွားလာနေတာပါ။ကရင်ရွာသူမတ်တော့အေကအခုလိုပြောပါတယ်
။ဒီကတူ
ကျမကတော့ဘာလို့မှမပြောလင့်တော့ပါဘူး။ဘာဆက်လုပ်ရမလဲမသိပါဘူး။ကျမမရှိတော့တဲ့အချိန်ကျရင်ဒီမြေကိုကျမသမီးအတွက်အမွေထားပေးခဲ့ချင်ပါတယ်။အဲ့ဒီလိုလုပ်လို့ရသလားရှင့်။ဥပဒေကြောင့်လည်းကျမဘာမှနားမလဲပါဘူး။
မြေလိုမြေရအဖြစ်အစိုးရကသတ်မှတ်ထားတဲ့ပမာဏကမြန်မာနိုင်ငံမှာစုစုပေါင်း54တန်းကျော်ရှိနေပြီးမြေလိုမြေလမြေရိုင်းဥပဒေကိုတော့2018စက်တင်ဘာလ17ရက်မှာပဲပြည်တံသတ်မှတ်ချက်တွေထည့်သွင်းပြီးတော့ပြင်ဆင်ထုတ်ပြန်ခဲ့တယ်လို့6လအတွင်းမှာမြေအသုံးချခွင့်လျှောက်ထားဖို့သတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်ရှင်
နန်းလောင်ပြောပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-5552ဖြစ်ပြီး fax နံပါတ်ကတော့1-232-382-5552ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25:32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 32တို့ကနေနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူကျမ်းမာရေးနဲ့အတူမြမအရေးသုံးသပ်ချက်မှာBritish လက်အောက်ရောက်ခဲ့တာချင်းလွတ်မြောက်ခဲ့တာချင်းတူပေမဲ့အိန္ဒိယနဲ့မြန်မာရဲ့ဒီမိုကရေစီဖွံ့ဖြိုးမှုမတူညီကြတဲ့အခြေခံအကြောင်းတွေနဲ့ပတ်သက်လို့အခုလိုနားဆင်ကြရမှာပါ။အ
ိန္ဒိယမှာအဲ့တမတော့အကြီးဆုံးထိဆုံးအကြီးကဲဟာ1948နဲ့လွတ်လိုက်ရတဲ့ပုဂ္ဂိုလ်ပေါင်း30တိအကြောင်းတော့
အိန္ဒိယမှာနှစ်ပေါင်းများစွာနေခဲ့တဲ့60ရွေးကောက်ပွဲအမတ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါတယ်ရှင်။နောက်ပိုင်းမှာအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်။အိန္ဒိယတော်လှန်ရေးအစောင့်တပ်နဲ့သူ့ရဲ့အထူးတပ်ဖွဲ့ကိုဒီအကြမ်းဖက်အုပ်စုတွေဖြစ်သတ်မှတ်လိုက်တဲ့အကြောင်းအမေရိကန်ထရမ့်အစိုးရကတနင်္လာနေ့ကကြေညာပါတယ်။အီရန်တပ်ဖွဲ့အနေနဲ့သူထောက်ပံ့ပေးထားတဲ့အဖွဲ့တွေလိုပဲအကြမ်းဖက်အဖွဲ့ဝင်အဖြစ်သတ်မှတ်ခံရတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အတွက်အမေရိကန်အနေနဲ့အီရန်အပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေထပ်လုပ်နိုင်မှာဖြစ်သလိုဒီတပ်ဖွဲ့ပေါ်မှာငွေကြေးထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေကိုလည်းအားနည်းသွားအောင်လုပ်နိုင်တာဖြစ်ပါတယ်။ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင်
။အီရန်နိုင်ငံရဲ့တော်လှန်ရေးအဆောင်တပ်ဟာတိုင်းပြည်စစ်တပ်ရဲ့လက်ရုံးတစ်ခုဖြစ်ပြီးတော့1989ခုနှစ်အီရန်အစ္စလာမစ်တော်လှန်ရေးအပြီးမှာတည်ထောင်ခဲ့တဲ့အထူးတပ်ဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်40အတွင်းအီရန်အုပ်ချုပ်သူတွေဟာဒီတပ်ဖွဲ့ကိုတုံးပြီးတော့သူတို့ရဲ့တော်လှန်ရေးကိုနီလန်းမျိုးစုံတုံးပြီးတင်ပို့ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်
။ The IRGC masquerades as a legitimate military
organization. တော်လှန်ရေးအစံတားဟာတရားဝင်စစ်တပ်အဖွဲ့တစ်ခုလို့ပြသထားပေမဲ့ကျွန်တော်တို့အားလုံးအလိမ်မခံရသင့်ပါဘူး။စစ်ပွဲတွေရဲ့စီးမြင်တွေကိုဒီအဖွဲ့ကပုံမှန်ချိုးဖောက်တာပါ။ကဘာတွန်းအကြမ်းဖက်လှုပ်ရှားမှုတွေကိုစီစဉ်ဖန်တီးလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်
။တော်လှန်ရေးအစံတားနဲ့သူ့ရဲ့လျှို့ဝှက်ကွက်အထူးတပ်ဖွဲ့တွေကိုသူတို့ထောက်ပံ့ကူညီပေးထားတဲ့လက်ဘနွန်ကဟစ်ဘိုလာအဖွဲ့ပါလက်စတိုင်းကဟာမက်စ်အဖွဲ့နဲ့အီရတ်မှာရှိတဲ့ဟစ်ဘိုလာတပ်ရင်းတွေလိုပဲအကြမ်းဖက်စီးရင်တွေကိုထည့်လိုက်တယ်လို့ပုံပီယိုကပြောပါတယ်။ဒီလိုတတ်မှတ်လိုက်တာဟာဒီတပ်ဖွဲ့တွေကိုပံ့ပိုးပေးနေတဲ့အီရန်စီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
်။ We're also stigmatizing this
organization. ဒီဖွဲ့ကိုနာမည်ပြောင်းလုပ်လိုက်တာပါ။နိုင်ငံရေးဝန်ကြီးပြောသွားသလိုပါပဲ။ကဘာကြီးကိုထင်းထင်းရှားရှားပြသလိုက်တာပါ။တချို့ခံမှန်းချက်တွေအရအီရန်ရဲ့စီးပွားရေးတဝက်ကျော်ကျော်လောက်ကိုထိန်းချုပ်ထားတဲ့တွန်လိုင်းအဆောင်တပ်နဲ့အလုပ်တွဲလို့ရင်ကြုံလာရမယ့်ဒုက္ခတွေကိုပြလိုက်တာပါ
။ဒါကိုတုံ့ပြန်တဲ့အနေနဲ့အီရန်ရဲ့အမြင့်ဆုံးအမျိုးသားလုံခြုံရေးကောင်စီကအမေရိကန်အရှေ့လယ်ပိုင်းဒေသစီရေးကုကဲမှုအဖွဲ့ Central Com ကိုအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်လိုက်သလိုအမေရိကန်အစိုးရကိုလည်းအကြမ်းဖက်မှုတွေကိုထောက်ပံ့သူအဖြစ်တတ်မှတ်ခဲ့ပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့အဖွဲ့တွေကိုအမေရိကန်နဲ့အီရန်နှစ်နိုင်ငံလုံးကကူညီနေတာပါ။ဒါပေမဲ့လည်းအီရန်နိုင်ငံမှာရှိတဲ့အီရန်ထောက်ပံ့ထားတဲ့ပြည်သူစစ်တွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား600ကျော်သေဆုံးခဲ့ရတယ်လို့အမေရိကန်ကအပြစ်တင်ထားပြီးကမ္ဘာအနှံ့ကအမေရိကန်စစ်သည်တွေကိုစေစုနှစ်နဲ့ချီပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပါတယ
်။ Inexplicably.The regime has faced no accountability.
ရှင်းပြလို့မရလောက်အောင်ပဲဒီလိုတေဆုံးမှုတွေအတွက်အီရန်အစိုးရဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့အပြေရှာမှုကိုလည်းမခံရပါဘူး။ဒါဟာအီရန်အပေါ်တစ်ဖက်သက်တိုက်ခိုက်တာမဟုတ်ပဲဒီအစိုးရရဲ့ဆိုးရတဲ့အပြုအမူတွေရဲ့အကျိုးဆက်အဖြစ်ကျွန်တော်တို့ကမျက်မှတ်တရဖိအားပေးတာဖြစ်ပါတယ်
။အမေရိကန်ရဲ့တတ်မှတ်မှုကလာမယ့်တနင်္လာနေ့မှာအသက်ဝင်မှာဖြစ်ပါတယ်ခင်ဗျာ
။ရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ VOA ရဲ့နှစ်ဆန်းတရက်နေ့ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရှင့်။အခုလူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတော့မှာဖြစ်ပါတယ်။မိခင်လောင်းတွေဟာစပြီးကိုဝင်ဆောင်ခြင်းကနေရင်သွေးငယ်ရဲ့ပထမဆုံးရက်တစ်ထောင်ပြည့်တဲ့အထိအဟာရပြည့်အောင်ဂရုစိုက်ကြွေးမွေးဆောင်လျှောက်ကြမယ်ဆိုရင်ကလေးတွေဟာအုံနောက်ဖွံ့ဖြိုးမှုစံချိန်မီနိုင်တဲ့အကြောင်းကိုဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင
်။ရင်သွေးမိမာတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုအုံနောက်ဖွံ့ဖြိုးမှုစံချိန်မီတဲ့ရင်သွေးငယ်လေးတွေဖြစ်အောင်ပြုစုဆောင်လျှောက်ပေးခြင်းကြတာပါ။ရင်းနှီးငယ်လေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုကိုစံချိန်မီအောင်ပြုစုဆောင်လျှောက်တဲ့နေရာမှာကိုဝင်ဆောင်နေစဉ်အချိန်ကနေစပြီးအသက်နှစ်နှစ်အထိစုစုပေါင်းရက်တထောင်ကာလဟာအရေးအကြီးဆုံးအချိန်ကာလဖြစ်တယ်လို့ကလေးအုံနောက်နဲ့အောင်ရောဆိုင်ရာအထူးကူဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးကျော်လင်းကအခုလိုပြောပါတယ
် First 1000 days လို့ခေါ်တဲ့ကလေးတယောက်ရဲ့ဘဝအစရက်တထောင်ဆိုပြီးကျွန်တော်တို့ဦးစားပေးပြောသွားပါတယ်ဆိုတော့ဘဝအစရက်တထောင်ထဲမှာကိုဝင်ရှိစဉ်ကာလနော်ရက်290နောက်ကလေးရဲ့တစ်နှစ်ပထမတစ်နှစ်365ရက်နောက်ဒုတိယတစ်နှစ်365ရက်ဆိုတော့3ခုပေါင်းရင်ရက်တစ်ထောင်ပေါ့ဆိုတော့ရက်တစ်ထောင်ဆိုတာကိုယ်ရှိတဲ့အချိန်ကနေမွေးပြီး2နှစ်အထိကာလကိုကျွန်တော်တို့ကဦးစားပေးပြောသွားပါတယ
်ရင်းသွေးငယ်လေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုအတွက်အရေးပါတဲ့ရက်ပေါင်းတစ်ထောင်အတွင်းမှာရင်းသွေးမိခင်တွေဟာရင်းသွေးငယ်လေးကိုကျန်းမာအောင်ဂရုစိုက်ဖို့လိုသလိုမိမိကိုမိမိလည်းကျန်းမာရေးကောင်းမွန်နေအောင်ဂရုစိုက်နေထိုင်ကြရမှာပါပထမဆုံးရပောင်းတစ်ထောင်အတွင်းမှာရင်းနှီးငယ်လေးရဲ့အုံနောက်ဖွံ့ဖြိုးမှုစံချိန်မီစုအတွက်ဘလို့အချက်တွေကိုလိုက်နာလှုပ်ဆောင်သင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးကျော်လင်းကအခုလိုပြောပါတယ်
ဆိုတော့ဒီနေရာမှာမိခင်နေအနေနဲ့အထက်သတိထားဖို့ကတော့ပါတယ်ဆိုရင်ဒီကလေးတယောက်ရဲ့အုံနောက်ဟာကိုယ်ရှိကစားတပတ်နှစ်ပတ်မှလည်းအစပြီးဖွံ့ဖြိုးတာဖြစ်တဲ့အတွက်နော်မိခင်နေဟာကိုယ်ရှိတဲ့အချိန်လေးကအစပြီးတော့နော်သူတို့ရဲ့ဒီအာဟာရကိုနော်ညီမျှတဲ့အာဟာရပေါ့နော်ဆိုတော့ညီမျှတဲ့အာဟာရကိုပြည့်ပြည့်ဝဝစားသုံးဖို့ရည်ကြီးတယ်။နောက်မွေးပြီးတဲ့အချိန်မှာလည်းနော်ဒီမိခင်တို့ကိုဆက်တိုက်ဖို့ရည်ကြီးပြီးတော့မိခင်တို့တိုက်နေတဲ့မိခင်ဟာလည်းနော်ဒီညှတာတဲ့အာဟာရစားသုံးဖို့ရည်ကြီးပါတယ်။အဲ့တော့ခုနကမိခင်ကိုပြန်ဖြေရမယ်ဆိုရင်အများဆုံးပြုလုပ်မိတဲ့အမှားဆိုတာဘာလဲဆိုရင်တော့နော်ကိုယ်ရှိစဉ်ကာလတို့တိုက်တဲ့အချိန်ကာလတွေမှာနော်မိခင်ကို၌ရဲ့အာဟာရကိုနော်ပြည့်ပြည့်ဝဝမစားသုံးတဲ့ဒီအလေးအကျင့်ဟာအဓိကအမှားဖြစ်ပါတယ်
။ရင်းနှီးငယ်လေးတွေကိုပြုစုဆောင်လျှောက်တဲ့နေရာမှာအာဟာရပြည့်ဝမှုရှိဖို့ဟာအရေးပါတဲ့အချက်တစ်ချက်ဖြစ်ပါတယ်။ရင်းနှီးငယ်လေးတွေရဲ့အသက်အရွယ်လိုက်ဦးစားပေးချွေးရမယ့်အာဟာရဓာတ်တွေကလည်းနည်းနည်းချင်းစီကွဲပြားခြားနားသွားတာကြောင့်ကြွချင်တဲ့ပညာရှင်တွေရဲ့လမ်းညွှန်အကျင့်ပေးမှုတွေကိုရယူကြရမှာပါ။ရင်းနှီးငယ်လေးရဲ့ရုပ်ပိုင်းဆိုင်ရာကျန်းမာဖွံ့ဖြိုးမှုနဲ့အုံနောက်ဖွံ့ဖြိုးမှုဖြစ်စဉ်တွေမှာအာဟာရပြည့်စုံမှုကအရေးပါနေပြီးအထူးသဖြင့်အသက်9နှစ်အောက်ရင်းနှီးငယ်လေးတွေမှာပိုပြီးကျူစိုက်တင်တယ်လို့တပ်ပိုင်စုကုမ္ပဏီမှ Product Manager ဖြစ်သူဒေါက်တာမာလာကိုကအခုလိုပြောပါတယ
်ဒီကျမတို့ကလေးတွေရဲ့ကျန်းမာဖွံ့ဖြိုးမှုမှာအဓိကအကျဆုံးကတော့ဒီအာဟာရပဲအာဟာရပြည့်ဝနေမယ်ဆိုလို့ရှိရင်ကျမတို့အုံနောက်ဖွံ့ဖြိုးမယ်နော်ခန္ဓာကိုယ်ဖွံ့ဖြိုးမယ်နော်ဉာဏ်ရည်ဖွံ့ဖြိုးမယ် plus ခုခံဆွမ်းအားစနစ်တို့ခန္ဓာကိုယ်ကနေပြီးတော့ယောဂါတွေကိုတောင်းလှန်နိုင်တဲ့ immune system တို့လည်းဖွံ့ဖြိုးတယ်အဲ့လိုမျိုးဖွံ့ဖြိုးနေတဲ့အဟာရပြည့်ဝတဲ့ကလေးတွေကဒါတွေကအပြည့်အဝဖွံ့ဖြိုးနေမယ်ဆိုရင်တော်ရုံယောဂါဘိုးကိုသူကဗာလဲဆိုရောခံနိုင်ရရှိနေမယ်ဒါဟာအရေးကြီးဆုံးပဲပေါ့နော်အဲ့တော့ခန္ဓာကိုယ်ကိုဖွံ့ဖြိုးညှက်တယ်ဒါလည်း nutrition ပဲအုံနောက်ကဉာဏ်ရည်မကောင်းမှုကြီးမှဉာဏ်ကောင်းတဲ့ဆေးတွေတိုက်လို့မရဘူးဒီငငယ်လေးက brain development တကယ် critical brain development period ပေါ့နော်ဒီမွေးစားကနေ3နှစ်လောက်ထိ5နှစ်လောက်ထိမှာတကယ်ကိုပြည့်ဝတဲ့ nutrition ပေးထားမယ်ဆိုလို့ရှိရင်ချစ်သမျှဖွံ့ဖြိုးမှုအားလုံးကအထုအလိုလိုလိုက်ပါလာမှာပေါ့နော်အဲ့တော့ဒီ ဝတ်တတူဘာလို့လိုမျိုးယောဂနဲ့မဟုတ်ဘူးယောဂအလုံးကိုတွန်းလှန်နိုင်တဲ့ခုခံဆိုင်အားစနစ်ကအာဟာရပြေဝါမှသာအပြည့်ပြေဝါဖွင့်ပြုမှဖြစ်တယ်တန်ရှင်းလက်ဆက်ပြီးတဘာဝကနေရတဲ့အစားအစာတော်တော်များများဟာယနေ့ကလေးတွေအတွက်အာဟာရတန်ဖိုးကိုထိုက်တင်တဲ့လောက်ဖြည့်ဆည်းပေးနိုင်ပ
ါတယ်အသင်စားအစားအစာတွေအလွယ်တကူကျွေးတာမျိုးကိုရှောင်ကျင်ပြီးတန်ရှင်းလက်ဆက်တဲ့တဘာဝအစားအစာတွေကိုအချိန်မှန်မှန်ကျွေးနိုင်အောင်ကူဆိုက်တင်တယ်လို့ဒေါက်တာမာလာကိုကပြောပါတယ်တန်ရှင်းရမယ်လက်ဆက်ရမယ်နော်ဟိုအာဟာရပြည့်တဲ့အစားအစာပါမယ်ဆိုကျွေးရနေရမှာအချိန်မှန်မှန်ကျွေးရတော့အသင့်တင်မြတ်တာတဲ့အစားအစာကိုပုံမှန်လေးကျွေးပေးတာလို့နော်ဒါမျိုးတွေလုပ်ဖို့လိုတယ်တချို့ကျတော့အလုံးရှုပ်တယ်ဂျားထဲမှာတစ်ခုခုကလေးက
ိုကျွေးလိုက်တယ်သူကဘိုက်ပြေသွားတယ်မုန့်နေကျွေးတယ်ရယ်ဒီမိတ်ဖူတွေကျွေးတယ်ဂျန့်ဖူတွေကျွေးတယ်နော်ဒါမျိုးတွေဆိုကလေးကဘိုက်ပြေသွားတော့တကယ့် nutrition
ဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကျန်းမာရေးစီစဉ်ကိုအခုလိုပုတ်ထူးနေညပိုင်းရေဒီယိုစီစဉ်မှာနားဆင်နိုင်သလို TV စီစဉ်မှာဆိုရင်လည်း VOA Internet ဆာမျက်နှာ bamis.voanews.com မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပြည်ပခတွေဘာကြောင့်ပုံမကျဲပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာရေးစကားအရာမတူကွဲပြားမှုတွေများပြားလွန်းတဲ့အိန္ဒိယနိုင်ငံမှာအလားတူပြည်ပခတွေဘာကြောင့်နေပါရသလဲဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်သူတွေပြည်သူဆိုတဲ့နေရာမှာတိုင်းရင်းသားတွေပါလေစာအောက်ကအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစွဲတက်လာပြီးတဲ့နောက်မှာညီညာရင်းအလားလားပူပြီးကောင်းလာလိမ့်မယ်လို့လူတိုင်းကမျှော်လင့်ခဲ့ရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတူးတက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါရဲ့လားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့နော်ဒီကနေ့အခြေအနေကြည့်လို့ရှိရင်ညီညာရေးအလားအလားကောင်းတယ်လို့ပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းရင်းသားတွေဘက်ကပုံမှန်လည်းပြောလို့ဆိုလို့ရလာတယ်။ရတဲ့အတွက်အပြဿနာခက်ခဲတွေကိုလူလူကပို့ပြီးသိခွင့်ရတာဒါတစ်ချက်ပေါ့။ဒါကတော့ကျွန်တော်တို့အပြစ်တင်စရာမရှိပါဘူး။နောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပိုများလာကြလဲ။ဘာကြောင့်ညီညာရေးအလားလာဟာပိုမိန်ကြလဲဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေ။တစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသွေးညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့သံတရားတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်စောင့်အောင်ပါ
ဟုတ်ကဲ့အဲ့နံပါတ်1ချက်ကိုရင်းစမ်းစစ်ပါဆရာအဲ့တော့အကြီးသေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်တာကတော့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုတာဟာတက်နေတဲ့လောက်ကြိုးစားတယ်အစွမ်းကုန်ကြိုးစားတယ်လို့တော့ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေတော်တော်များများရှိပါတယ်သို့တော်အခက်အခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အတိအကျအခက်အခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် NLD အစိုးရဟာတိုင်းပြည်ရေးကြီးတဲ့အရာတွေကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းရဖြစ်တဲ့တွင်အခက်အခဲတွေအေးဟာအစိုးရအနေချက်အလိုမြင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေရှိဆရာသူတို့သုံးသပ်တာရောလွန်ပါသလားခံပြင်းပြီးရောများပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှမျိုးလုံးဖြစ်နေတယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တပ်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာ မြေရမေကွန်းထုတ်ခံရတယ်အဲဒါလို့လုပ်တဲ့အတွက်တိုင်းပြည်အတွက်အကျိုးပိုသလားမပိုဘူးလားဆိုတော့မေကွန်းပေါ့ဒါအခုထိမေးခံနေရတဲ့အတွက်ဒီတန်တရားအကျိုးကိုခံစားတတ်တယ်လို့ကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ဆရာပထမဆုံးပြောခဲ့တဲ့ဒီအသွေးနဲ့ပတ်သက်လို့တစ်ခုရဲ့ဒီခြေနေဆောင်တမင်းလုံနေတဲ့အင်အားစုတွေရှိသလားဆိုတဲ့အချက်လည်းဆရာနံပါတ်1နဲ့ပြောခဲ့ပါတယ်အဲ့ဒီချက်ကဆရာဘာလို့ထောက်ပြပြီးပြောတာခင်ဗ
ျအခုကဒီမိုကရေစီတစ်စိတ်တစ်ပိုင်းရှိတဲ့သဘောဆိုတော့တင့်နေတဲ့အစိုးရကိုပြုတ်ကြရေးကိုအတိုက်ခံနေတာလောက်တာအစင်လားတိုင်းပြည်တိုင်းမှာလည်းရှိတယ်ကျွန်တော်တို့ဗမာပြည်မှာလည်းရှိခဲ့တယ်ဒါတစ်ချက်ပေါ့ဒါကတော့ညင်းလို့မရဘူးနောက်တစ်ခုကတိုက်ပွဲတွေဟာဒီတက်မတော်ကပဲအဓိကဟိုလောက်တာတိုက်ချင်းသူတို့မတိုက်ချင်တဲ့သူတို့ပါပဲအဲဒါအစင်လားပေါ့နောက်တစ်ခုကဒီတက်မတော်ဟာရောအရင်ကစစ်စိုးရလက်ထက်ရောမှာသူတို့ဘက်ကဂုံယူဝင်ကြွားပြီးတော့ဗမာပြည်တနန်တလေးကအကြရာကသိတယ်သိတယ်ဆိုတော့ဂုံယူခဲ့တဲ့စစ်တပ်ဟာဒီကနေ့ကြည့်လိုက်ရင်အရင်စစ်စိုးရတော့အိန္ဒိယဘက်ကအခြေပြုတဲ့သဘုံအဖွဲ့အစည်းတွေပဲလက်ခံထားတာရှိပြီးတော့ဒီစိုးရလက်ထက်မှာဒီဥပမာပြရင်ဥပမာအကောင်းဆုံးပြရင်အေအေပေါ့နော်ဒီအဖွဲ့အစည်းဟာသေးသေးလေးကနေအခုတလောက်အောင်ကြီးလာလောက်အောင်ဟာเออตอลงโนล่ะติชาเจ้านี่ล่ะถ้าหมูสิตักก็ไม่ติเบ้เนี่ยกูมวยท่าซะล่ะสุดแล้วตันเตยอ่ะปอเนาะจารย์เอโอปิดตินรู้เปล่าหมอบ่าวโหสิตักเยตะบ้อตะบ้าวะฮะเมกวนทุ่เสียจี้ๆสินี่เลยถ้าเจ้าโหคุณหนูไตปวยนี่ผิดนี่จริงหาตํารอบกะยอนอกตะกะอไตขันติชาไหนไงเอเอาปาร์ตี้ดิเอาซูดิอ่ะบาเล่ชื่อสัวกูอัจแจ๊ดผิดอ๋อลงนี่ดล่ะลูกจารย์ဟုတ်တယ်အချင်းချင်းဖြစ်ပါရခင
်ဟုတ်ကဲ့ကျွန်တော် AA ဆိုလို့ AA နဲ့ပတ်သက်ပြီးတခွန်းမေးကြည့်ပါလေအခုတမ်နော်ကတစ်ဖက်သက်ပြခတ်ဆွေးကြီးညာတယ်လေးလားလေးလားကိုဆက်သွင်းကြီးညာတယ်ဆွေးနေရမှာ AA ထူဖောက်ဝင်ရောက်လာနေတဲ့မြန်မာပြည်အနောက်ပိုင်းရခိုင်ပြည်နယ်ဘက်ကိုခြံလှပ်ထားပြီးတော့ကျန်တဲ့မြောက်ပိုင်းအစီပိုင်းတွေကိုပဲသူကအဲဒီပြခတ်ဆွေးအတွင်းမှာထည့်လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောပါခင်အ
ဲ့ဒါလည်းပဲကျွန်တော်ထင်တယ်အပြစ်ခတ်ရက်စဲရေးမကြီးညာတဲ့နေရာမှာသူကအပြစ်ခတ်တယ်လုံမယ်ဆိုတဲ့သဘောဟိုကတော့ဒါရှင်းရှင်းလေးပါပဲအဲဒါကြောင့် AA ပဲဖြစ်ဖြစ်အနောက်ဘက်ဖြစ်မြင်တာနောက်ဘက်ဒေတာကိုဖြစ်ဖြစ်သူအယုံဆိုင်မယ်ဆိုတဲ့သဘောပဲထင်ပါတယ
်ဆိုတော့ကျွန်တော်အိန္ဒိယနဲ့နှိုင်းယှဉ်ပြီးမေ့ချင်တယ်ဆရာအိန္ဒိယကကမ္ဘာမှာလူမျိုးရေးကွဲပြားမှု ethnic diversity အများဆုံးတိုင်းပြည်ဖြစ်တဲ့ linguistically ရော ethnically ရောပဲအများဆုံးတိုင်းပြည်ဖြစ်တဲ့တချင်းထဲမှာပဲကမ္ဘာမှာလည်းပဲ the biggest democracy in the world ဖြစ်တယ်ဆိုတော့သူတို့ဟာဒီတိုင်းရင်းသားတွေလူမျိုးစုတွေကွဲပြားမှုကိုဘယ်လိုပုံစံမျိုးနဲ့ထိန်းထားကြလဲဆရာသူတို့စီမှာတိုက်ပွဲစုပူစံတွေသိပ်မကြားရတော့ပါလားဆရာဘယ်လိုဖြည့်ရှင်းရပါလဲသူတို့
အိန္ဒိယနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရှင်သန်မှုစစ်တပ်ကတခါမှအာဏာမသိမ်းမှုဆိုတဲ့1948လွတ်တိုက်ရခဲ့ကဒီနေ့တမိုင်းဟာကျွန်တော်တို့အားကြရတာကောင်းတယ်လို့အိန္ဒိယနိုင်ငံသားတွေကလည်းဂုဏ်ယူကြတယ်ခင်ဗျာကျွန်တော်အိမ်မှာ24နှစ်နေခဲ့တယ်အိန္ဒိယတပ်မတော်ကအရာရှိတွေကိုနိုင်ကလည်းတော့ဂုံယူတာတွေ့ရတယ်။ဒါတနည်းအားဖြင့်နိုင်ငံရေးရှင်ကျင်းမှုတစ်ခုအိန္ဒိယမှာကောင်းကောင်းအမြင့်တွေထားတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါပြင်ဘာကြောင့်လဲဆိုတော့အဲသုံးသက်ချက်ကတော့အမတမရှိပြီးတော့ကြေပြပါပါတယ်။သို့တော့ကျွန်တော်တို့နိုင်ငံနဲ့ရှင်ရမှာပေါ့နော်။ကျွန်တော်တို့နိုင်ငံဟာအိန္ဒိယနဲ့မတိမ်မြင်လွတ်လပ်ရေးရတယ်အတူတူကိုလိုနီဖြစ်ကြတယ်။အမှဦးတယောက်ထဲကနေဦးဆောင်တဲ့အစိုးရစနစ်သို့မဟုတ်အုပ်ချုပ်မှုစနစ်ပမာပြီးကအခုချိန်ကြီးအမြင့်တွေတယ်။အိန္ဒိယကအဲ့လိုမရှိဘူး။အိန္ဒိယဖြင့်ဟိုအင်္ဂလိပ်စကားလုံးပဲပြောရင် check and balance ပေါ့နော်။အဲ့ဒီမန္တန်ကြီး၃ရက်သူတို့လည်းရှိတယ်ကျွန်တော်တို့လည်းရှိတယ်။ကျွန်တော်တို့မန္တန်ကြီးတွေကအခုထိဟိုရန်ရွယ်ပျက်စီးနေတာပေါ့နော်။အိန္ဒိယကအဲ့ဒီမန္တန်ကြီး၃ခုနဲ့နောက်စတုထမန္တန်ပါထိန်းထားနိုင်တယ်။အတိတ်ကပြောရရင်စစ်တပ်ပေါ့။အိန္ဒိယစစ်တပ်နဲ့ကျွန်တော်တို့စစ်တပ်အချိန်နေရှင်းကြည့်လို့ရှိရင်စနစ်ပေါ့နော်။အင်အားကြီးတာပြောတာမဟုတ်ဘူး။အိန္ဒိယကတပ်ခုနပြောဆိုစစ်တပ်ဟာလေတူရီထိတ်ဆုံးအပုပ်ကိုရဲ့အမိန့်ကိုနှာခံကြရတာအစင်လာပါအဲ့တော့အိန္ဒိယမှာအဲ့ဒီတမရောအကြီးဆုံးထိတ်ဆုံးအကြီးကဲဟာအခု1948နဲ့လွတ်လပ်ရတဲ့ဒီအခုပုပ်ကိုပေါင်း30တိတိပြောင်းသွားပြီခင်ဗျဗမာပြည်မှာဘယ်လောက်ရှိကြလဲအဲ့လိုပေါ့တူဟာရုံးမှာအများဆုံး3နှစ်ပဲနေခွင့်ရှိတယ်တကယ်ကြည့်လိုက်လို့ရှိရင်3နှစ်တိတောင်ဝန်ထမ်းတဲ့လူ2ယောက်နဲ့အတူတူဆက်ဆက်၄နှစ်တယောက်ရှိပြီကျန်တာတွေက၂နှစ်ကျော်၁နှစ်ကျော်လောက်ပဲအမှုထမ်းရတယ်အချိန်ကြာရင်ဒါအားယူကြတယ
်အိန္ဒိယနိုင်ငံလွတ်လပ်ရေးနေဆေးပြအခမ်းအနားတွေမှာဆိုရင်လည်းအသွေးအရောင်မျိုးစုံနဲ့တိုင်းရင်းသားဝတ်စုံမျိုးစုံနဲ့ဒီတက်မတော်
in azuri tapwe re sie pya ni na twi ya le so thro thro sie tapwe re ro lu myo su la ya lo phwe si cha da si da sia
shi de khmya thro ga lu myo su lo pyo wa me ha yo naw da kha pi ne lai paw no pyo me ya mya le da myo myo shi da ma ko ra kha tat taw ma khu chin ni shi da paw a lo ai tat ti ga le tu ye a yaung tu a song ne who cheated see pya da thun a lo ma si u si chou tu u ye main aw ma a kou lu
အာနာတီကြပါတယ်သူတို့အချင်းချင်းညမှာပြည်ပြခလုံးမရှိဘူးအဲတက်မလို့ဟိုအိန္ဒိယမှာညောင်းနေသလောက်ရောသူကျွန်တော်ဖတ်ရရသလောက်ကိုဟိုတက်တွင်ပြိကမရှိပါဘူးခင်ဗျလုံးဝမရှိပါဘူးနောက်လူမျိုးစုအနေနဲ့အိန္ဒိယနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်တိုင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလဲအာဆန်တို့မဏိပူတို့စသဖြင့်ပေါ့လေအချင်းများမှာလည်းပဲအများကြီးဖြစ်လာတယ်ဆိုတော့အဲ့ဒ
Lumio Apinga, Bama Bima, Bama Sure, Lumio Net, Lumio di Los Majarawa, Taina Lumion, Los Majara, Elo, Tisure, Lumio di Surago, India Massin, Lassia.
All right, Machibulu, you are Mabo. ပြီးပခါတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့တိုးတော့တိုင်းပြည်ကြီးနဲ့ဆိုင်ရင်သူတို့ကမရှိဘူးခင်ဗျသူတို့မှာလူမျိုးဆိုတဲ့သဘောလုံးဝမရှိဘဲနဲ့ဘာသာစကားအတုံးတစ်ခုပဲကွဲပြားတယ်ဥပမာဟင်ဒီစကားဆိုဟိန္ဒူစတန်နီစကားအများစုတုံးတယ်ရုံသုံးဖြစ်တယ်တိုးတော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမတုံးဘူးအဲ့တော တို့ထိတ်ညိပေးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကဖက်ဒရယ်စနစ်ဖြစ်ပြီးတော့ဒီလူနည်းစုတွေကိုဟိုသူတင့်တင့်မြတ်တာတဲ့ခံစားခွင့်လုပ်ပိုင်ခွင့်တွေသူပေးထားတယ်အဲစနစ်လည်းရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟူရှင်းတန်းနေလို့ပြောနိုင
်ဟုတ်ကဲ့ဆိုတော့ဆီကိုမျှော်ကြည့်ရင်မြန်မာနိုင်ငံဟာငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာ
အဲဝန်နေဆရာပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးဆရာကျွန်တော်တို့တော်တော်ဝေးပါသေ
ဥကြဆန်သားရဲ့မြန်မာအရေးတုံသက်ချက်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသပတေးနေ့မနေ့ခင်မှာနားဆင်နိုင်ကြပါရရှင်။အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါရရှင်။
အားကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American နိုင်ငံမှာကျင်းပတဲ့ The Masters Golfy ပြိုင်ပွဲမှာတော့ Tiger Woods အနိုင်ရပြီးတော့ Major Supla နဲ့7နှစ်ကြာဝေးနေတာကိုအဆုံးသတ်နိုင်လိုက်ပါပြီ။အကြိမ်တစ်ထောင်မြောက် Formula 1ကားပြိုင်ပွဲမှာတော့ Britain က Lewis Hamilton အနိုင်ရသွားပါတယ်။ Atletico Madrid တိုက်စစ်မှု Diego Costa ကိုတော့ချက်ပွဲပယ်လိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။Tiger Woods ပြန်လာပါပြီ။ Major Champion ဆုနဲ့7နှစ်ကြာအလံဝေးနေတဲ့ခီးကြမ်းကြီးတစ်ခုကို Tiger Woods တနင်္ဂနွေနေ့ကဆုံးသတ်နိုင်လိုက်ပါပြီ။ American မှာကျင်းပတဲ့ The Masters Golfy ပြိုင်ပွဲမှာတော့ Tiger Woods အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ Georgia ပြည်နယ်အဂတ်စတာမှာကျင်းပတဲ့2019 Masters Golfy ပြိုင်ပွဲကိုပြီးခဲ့တဲ့ January ကနေတနင်္ဂနွေနေ့ထိကစားခဲ့ကြပြီးတော့ Tiger Woods ကသတ်မှတ်ရိုက်ချက်ထက် 73 ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Dustin Johnson, Brooke Koepka နဲ့Xander Schauffele တို့ထက်တစ်ချက်အသာနဲ့ဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားတာပါ။ Tiger Woods ကတော့ဒီပွဲကိုသူ့အနေနဲ့ဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ
်။ Just unreal. To be honest with you, it's
ဒီတော့အဆုံးပြောရရင်တော့လုံးဝကိုမယုံနိုင်လောက်အောင်ပါပဲ။ပြိုင်ပွဲတစ်ခုလုံးကကျွန်တော်အတွက်တိတ်ကိုအတိတ်ပဲရှိပါတယ်။1995မှာပထမဆုံးအကြိမ်အပျော်တမ်းကစားသမားအဖြစ်ဝင်ပြိုင်ခဲ့ပြီး69မှာပထမဆုံးအနိုင်ရခဲ့ပါတယ်အဲဒီနောက်22နှစ်ကြာမှပြန်နိုင်လိုက်တာပါနောက်ဆုံး6ချက်မှာအမျိုးမျိုးဖြစ်သွားနိုင်ပြီးဒီပွဲကိုနိုင်နိုင်တဲ့သူကလည်းအများကြီးရှိပါတယ်ထိတ်ဆုံးမှာအကျိအနဲ့ဖြစ်နေတဲ့သူတွေကအများကြီးရှိပြီးလူတိုင်းကလည်းကစားတာကောင်းနေတာကြောင့်အကျိအနဲ့အရန်ကြည့်လို့ကောင်းပါတယ်ဒီတစ်ပတ်အတွင်းအားလုံးအဆင်ပြေပြီးကောင်းကောင်းလည်းကစားနိုင်ခဲ့ပါတယ်ဒီစုကကျွန်တော်အတွက်အသိကိုအသေးပဲရှိသလိုကျွန်တော်မိသားစုပြီးတော့ဒီပြိုင်ပွဲအတွက်ရောဒီမှာရှိတဲ့သူတွေအားလုံးအတွက်ပါအသေးပဲရှိတာကြောင့်ကျွန်တော်အနေနဲ့ဘယ်တော့မှမေ့နိုင်မှာမဟုတ်ပါဘူ
း။ဒါဟာ Tiger Woods အတွက်တော့ The Master Champion ဆုကို5ချိန်မြောက်စခုသွားတာဖြစ်ပြီးတော့သူရဲ့15ခုမြောက် Major ဆုဖလားလည်းဖြစ်ပါတယ်။ဒ
ူနောက်ဆုံးအချိန်မေဂျာဆူဖလားကိုရခဲ့တာက2008ခုနှစ်ကဖြစ်ပြီးတော့အခုဒီပြိုင်ပွဲကိုအနိုင်ရလိုက်တဲ့အတွက်တိုင်ဂါဝတ်စ်ကမေဂျာဆူဖလားတွေနဲ့ဆက်တနစ်ချာလွဲနေတာကိုအဆုံးသတ်နိုင်လိုက်ပါတယ်။တိုင်ဂါဝတ်စ်ကအမေရိကန်ကဂျက်နစ်ကလော့စ်နောက်ပိုင်းမှာမာစတာပြိုင်ပွဲကိုအနိုင်ရသူတွေထဲမှာအသက်အကြီးဆုံးလည်းဖြစ်ပါတယ်။ဂျက်နစ်ကလော့စ်ကလည်းတိုင်ဂါဝတ်စ်အခုလိုနိုင်ရသွားတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူရဲဆိုပြီးတော့ Twitter ကနေပြောလိုက်သလိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဂုဏ်ယူရဲဆိုပြီးတော့ Twitter မှာရေးထားပါတယ်။တိုင်ဂါဝုဒ်သာ2008ကနေစပြီးတော့ဒဏ်ရာပြဿနာတွေကြောင့်ခွဲစိတ်မှုအကျဉ်းချုပ်လုပ်ခဲ့ရသလိုလူမှုရေးပြဿနာတွေကြောင့်လည်းသူ့ရဲ့ဇနီးတွေနဲ့လည်းကွာရှင်းပြတ်ဆဲခဲ့ကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းကစပြီးတော့တိုင်ဂါဝုဒ်သာစူဖလားတွေနဲ့လွှဲချော်ခဲ့တာဖြစ်ပြီးတော့အခုမှပြန်ပြီးတော့မေဂျာစူဖလားကိုပြန်ရခဲ့တာဖြစ်ပါတယ်။သူ့အနေနဲ့နောက်ထပ်မေဂျာစူဖလားတွေကိုထပ်ပြီးရမရဆိုတာကတော့စောင့်ကြည့်သွားအောင်ပါဖြစ်ပါတယ်ဗျာ။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတရုတ် Formula 1 Grand Prix ကားပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒါဟာ Formula 1ကားပြိုင်ပွဲရဲ့အကြိမ်တစ်ထောင်မြောက်ပြိုင်ပွဲလည်းဖြစ်ပါတယ်။ဒီပွဲမှာတော့ Mercedes အသင်းက Bottas ကဦးဆောင်ပြီးတော့တာထွက်ခဲ့ပေမဲ့နောက်ဆုံးမှာတော့ဒုတိယနေရာကတာထွက်လာခဲ့တဲ့လက်ရှိကမ္ဘာချန်ပီယံ Lewis Hamilton နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒုတိယနေရာကိုတော့ Valtteri Bottas ကရသွားပြီးတော့ Ferrari အသင်းက Sebastian Vettel ကတော့တတိယရခဲ့ပါတယ်။Hamilton အဒီပွဲနိုင်လိုက်တဲ့အတွက်လည်း Formula 1ကားပြိုင်ပွဲမှာနံပါတ်1နေရာကိုရောက်သွားပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်။ဒါဟာ Hamilton အတွက်တော့ Formula 1ကားပြိုင်ပွဲကို85ကြိမ်မြောက်အနိုင်ရရလည်းဖြစ်ပါတယ်ဗျာ။ Atletico Madrid နဲ့ Spain တိုက်စစ်မှု Diego Costa ကို Spain ပြည်ထဲမှာပေးဘောလုံးပွဲ၈ပွဲပိတ်လိုက်ပါတယ်။ April 9ရက်နေ့က Barcelona နဲ့ကစားတဲ့ပွဲမှာဒိုင်က Costa ကိုအနီးကပ်ပြပြီးတဲ့နောက်မှာကော့စတာကဒိုင်ကိုကြမ်းကြမ်းနက်နက်စော်ကားပြောဆိုတာကြောင့်သူ့ကို၈ပွဲကစား권ပိတ်လိုက်တာဖြစ်တယ်လို့စပိန်မော်လုံးဖွဲ့ချုပ်ရဲ့ပြိုင်ပွဲချင်းပါရီကော်မတီကထုတ်ပြန်လိုက်ပါတယ်။ကော့စတာကဒိုင်လိုကြီးဂျေဆူဂယ်မန်ဇာနိုကိုအော်ဟစ်ဆက်ဆူခဲ့တယ်လို့ကိုတိလက်ရောက်လောက်တာတွေပါရှိတယ်ဆိုပြီးတော့ပြောပါတယ်။လာလီဂါမဘေးဘောလုံးပွဲပြီးဖို့9ပွဲပဲကျန်တော့တာကြောင့်သူ့အနေနဲ့နောက်နေ့ဘောလုံးရာသီအထိပါပွဲပဲခံရမယ့်အနေအထားရှိနေပါတယ်။ဒါပြင်စပိန်ဘောလုံးဖွဲ့ချုပ်က Atletico Madrid အသင်းကိုဒဏ်ငွေဖြစ်တဲ့ Euro ငွေ 3,150 ပေးဆောင်ဖို့အမိန့်ချမှတ်လိုက်ပြီးတော့ Diego Costa ကိုလည်း Euro ငွေ 6,000 ဒဏ်ရိုက်လိုက်တယ်ဆိုတာပြောချရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုညထုတ်လွှင့်ပေးနေတဲ့9နိုင်ရနေ10နိုင်အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေပြန်လည်နားဆင်နိုင်ပါတယ်။မနေ့ကမနေ့ဖက်အစီအစဉ်မှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုဗုဒ္ဓဦးနဲ့ညပိုင်းထိတ်တဲရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။ပြည်သူနိုင်ငံပါရီမြို့တော်ကရစုနှစ်နဲ့ချီတတန်းရှင်တွေဖြစ်တဲ့ Notre Dame ကတိတွယ်ဘုရားကျောင်းမှာမီးကြီးကျယ်လောင်ချမ်းမှုကြောင့်ရပြီးတဲ့နောက်ပျက်စီးမှုတိုင်းတာနဲ့အဆောက်အဦရဲ့ခံခန့်မှုတွေကိုကြွမ်းကျင်သူတွေဆစ်ဆင်းနေပါတယ်။ပြည်သူသမ္မတ Emmanuel Macron က9နှစ်အတွင်းပြန်လည်ပြည်စီရန်မှာအရင်ထက်ပိုပြီးလက်ပအောင်ပြန်လည်တည်ဆောက်မယ့်အစီအစဉ်တစ်ခုကိုလည်းမင်းညက်ကမင်းကမှထည့်သွင်းပြောဆိုသွားသလိုပြင်ဆင်ရေးအစီအစဉ်နဲ့လိုအပ်တဲ့ကုန်ကျစရိတ်တွေရရှိဒီနေ့ဆွေးနွေးဖွဲ့နဲ့လည်းဆွေးနွေးဖို့အစီအစဉ်ထားပါတယ်။မိလာမှုအတွင်းပြုချသွားတဲ့ဘုရားကျောင်းပြသက်ပြန်လည်တည်ဆောက်ရေးကမ္ဘာတဝန်ပြိုင်ပွဲတစ်ခုလုပ်မယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကဒီနေ့ပဲကြေညာလိုက်တာပါ။ဆူရန်သမ္မတအိုမာအယ်ဘာရှားကိုမြို့တော်တွေကကျင်းထောင်ဖို့ပို့ဆောင်လိုက်ပါတယ်။လွန်ခဲ့တဲ့9ရက်ကအာနာသိမ်းခဲ့တဲ့ဆူရန်စစ်တပ်ကသမ္မတဘာရှားကိုရာထူးကဖယ်ရှားပြီးနေအိမ်မှာအခြေရုပ်ချထားတာပါ။အသက်85နှစ်ရှိဖြစ်တဲ့သမ္မတဟောင်းကိုမြို့တော်ခတော်ကကိုပါကျင်းထောင်ဖို့မနေ့ကပို့ဆောင်ပြီးလွန်ညိုရေးတင်းကျပ်ထားတယ်လို့သူနဲ့နီးစပ်သူဆွေမျိုးတွေကပြောဆိုလိုက်ကြတာပါ။အင်ဒိုနီးရှားနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုအသားစီးရနေတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်ခက်ခက်ဖွဲ့တွေကဒီနေ့ပဲပြောဆိုလိုက်ပါတယ်။မေယုံတွေကနေစုဆောင်းရရှိထားတဲ့အချက်လက်တွေပေါ်မူတည်ပြီးတွက်ချက်ထားတဲ့ကိင္ဂရနေရပြန်ပတ်သမ္မတလောင်းပရာဘိုလိုစူပီယန်တိုတဲ့ဆယ်ရိုင်းတို့အသားရရှိနေတာကိုတွေ့ရှိခဲ့ကြရတာပါ။တရားဝင်မေယက်လက်တွေကတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချက်မှထုတ်ပြန်သွားမှာပါ။ဒီနေ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိတဲ့သူ193နောက်လောက်ရှိပြီးသမ္မတဒုတိယသမ္မတနေရာတွေကိုလည်းရွေးချယ်ခဲ့တာဖြစ်ပါတယ
်။ဗုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွေဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်ရှင်။မနေ့ကကြာသပတေးနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ကြပါတယ်ရှင်။
ဝီဝီတော်ဒါရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးပျော်ရွှင်ချမ်းမြေ့ပွဲကောင်းတဲ့နှစ်သစ်ဖြစ်ပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.